ပြီးခဲ့တဲ့အထွေထွေရွေးကောက်ပွဲမှာပြည်လုံးကျွနီးပါအနိုင်ရရှိထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာဒီဇင်ဘာလ2ရက်နေ့ကနိုင်ငံတော်သမ္မတဦးသိန်းစိန်နဲ့ရောကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ပါတရားစီတွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့ပါတယ်။ဒီလိုဆွေးနွေးမှုတွေနဲ့ပတ်သက်ပြီးတော့အခုအမေရိကန်ပြည်ထောင်စု Indianapolis မြို့မှာရှိနေတဲ့ဒေါက်တာတင့်ဆွေကိုကျွန်တော်ဆက်သွယ်မေးမြန်းထားပါတယ်။ဟုတ်ကဲ့ဆရာဦးတင့်ဆွေခင်ဗျာအခုတွေ့ဆုံဆွေးနွေးပွဲမှာဘာတွေပြောခဲ့တယ်ဘာတွေဆွေးနွေးခဲ့တယ်ဆိုတာဒေါအောင်ဆန်းစုကြည်ဘက်နဲ့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကထုတ်ဖော်ပြောကြားမှုတွေမရှိသေးပေမဲ့နိုင်ငံတော်သမ္မတရုံးရဲ့အဆိုအရကတော့အစိုးရအသစ်အဖွဲ့အစ်ကိုပေါ့နော်ဟိုတာဝန်တွေချောချောချူချူလွှဲပေးနိုင်ရေးအတွက်ဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်ဒါနဲ့ပတ်သက်ပြီးတော့ဆရာရဲ့အမြင်လေးကိုနည်းနည်းလေးပြောပြပါလား
အခုခင်ဗျာဒီနိုင်ငံတော်အစိုးရရဲ့သတင်းစာပေါ့နော်ဒီသတင်းစာတွေမှာသတင်းကောင်းစဉ်ကိုဖတ်လို့ရှင်တော့ဒါအာဏာလွှတ်ပြောင်းရေးမှာနောက်ဆိုအသစ်ကိုလွှတ်ပြောင်းရေးမှာစနစ်တကျနဲ့ချောချောမွေ့မွေ့လွှတ်ပြောင်းရေးလို့သူကသုံးထားတယ်ခင်ဗျအဲဒီအသုံးတော့ကဟိုဒီဆွေးနွေးပွဲမှာအဓိကခေါင်းစဉ်ဖြစ်မှာပေါ့နော်အဲ့ဒါကလည်းကျွန်တော်မြင်နေတာဒါကတော့ဖြစ်လက်ဖြစ်တဲ့နေဖြစ်လက်ဖြစ်ထိုက်တယ်လို့ယူဆပါတယ
်အခုကျွန်တော်တို့ရင်ဆိုင်နေရတဲ့လက်တွေ့မြင်နေရတဲ့အကြောင်းအရာကဆရာကိုရိုင်းကြုံခဲ့ရတဲ့အခြေအနေနဲ့လည်းပတ်သက်နေပါတယ်အထူးသဖြင့်ပေါ့နော်1990တုန်းကဆိုလို့ရှိရင်အထူးလေးရွေးကောက်ပွဲအပြီးမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအဲတုန်းကဆိုလို့ရှိရင်အခုတဲ့တောင်ပို့ပြီးတော့ရာဂိုင်းတုံးများအောင်မလားတော့မသိရပါဘူးအသေးချာတော့မသေးချာဘူးပေါ့နော်ကျွန်တော်တို့အသေးချာမသိရသေးတော့ဒါတော့အဲ့တော့ไอ้ตรงนั้นဆိုလို့ရှင်အနိုင်ရပြီးတော့ဒါအာနာလွှဲပြောင်းပေးရေးဆိုတာကိုဟိုတော်တော်နဲ့လေတန်တော့မှမဟာတဲ့အပြင်ကိုလမ်းကြောင်းတွေ့ဖြီးသွားတာတွေ့ကြရတယ်ဒါပေမဲ့အခုတစ်ခေါက်မှာတော့ဒါတာဝန်တွေလွှဲပေးမယ်ဆိုတာကိုအစိုးရကိုယ်တိုင်ကတရားဝင်ပြောကြားလာပြီးဆွေးနွေးမှုတွေဖြစ်လာပြီးဆိုတော့ဒါဟာကောင်းတဲ့အလားလာလို့ဆရာအနေနဲ့မသုံးသပ်ဘူးလားခင်ဗျအ
မှန်ပါတယ်ခင်ဗျအမှန်ပါတယ်လာမယ့်ကာလမှာလာအရသာအစိုးရတည်သို့မဟုတ်အုပ်ချုပ်ရေးစနစ်တည်နဲ့လွတ်တော်ကိုပြောင်းလဲရဖြစ်တဲ့အတွက်ဒါသမိုင်းကိုလှန်လိုက်တဲ့ဆုံးဖြတ်ချက်ကြီးသို့မဟုတ်လောက်ရကြီးဖြစ်မယ်လို့ဖြစ်တဲ့အတွက်ကျွန်တော်အများကြီးဝန်တာတယ်ကြိုးဆိုတယ်ပြီးပြီးတိုက်ပြရလဲကြိုးဆိုတဲ့လူစတာပါခင်ဗျာ
ဒီနေရာမှာကျွန်တော်သတိထားမိတဲ့အချက်တစ်ခုကဒါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ဒေါအောင်ဆန်းစုကြည်ဘက်ကပြောဆိုမှုတစုံတရာမရှိတဲ့အပြင်ဟိုအသေးစိတ်ဘာတွေဆွေးနွေးခဲ့တယ်ဆိုတာကိုထုတ်ပြန်မှုမရှိသေးတဲ့အခြေအနေပေါ့နော်တစ်ဖက်ကတော့အစိုးရဘက်ကဥယျဟိုပြန်ကြားရေးဝန်ကြီးဥယျထုတ်ကနေပြီးတော့သတင်းစာရှင်းလင်းပွဲလုပ်ပေးခဲ့ပြီးတော့ဒီဘာတွေဆွေးနွေးတယ်ဆိုတာလောက်ကိုတော့သဘောလောက်ပြောသွားတာပေါ့ဒါပေမဲ့ပြည်သူတွေအနေနဲ့ဒီလိုဆွေးနွေးတဲ့အကြောင်းအရာတွေကိုမသိသင့်ဘူးလားဥပမာအဖြစ်ပေါ့နော်ဘလို့အချက်လက်တွေဆွေးနွေးတယ်လေအခုကျွန်တော်တို့ VOA ရထားတဲ့အခြေအနေအရဆိုလို့ရှိရင်တော့ဒီတာဝန်လွှတ်ပြောင်းရေးမှာချောချောချူချူဖြစ်ဖို့အဖွဲ့လေးတွေဖွဲ့စည်းမယ်ဆိုတဲ့အခြေအနေမျိုးလေးတွေကျွန်တော်ကြားထားရလေးရှိပါတယ်ဒါရင်နဲ့ပတ်သက်ပြီးတော့ဟိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့မီဒီယာတွေနဲ့ပြည်သူကိုပို့ပြီးတော့သတင်းပွန့်ပွန့်လင်းလင်းထုတ်ပြန်ပေးဖို့မသင့်ဘူးလားခင်ဗျဟု
တ်ကဲ့ပြည်သူလူထုရောမီဒီယာရောနောက်ဆုံးနိုင်ငံတကာရောဟိုသိကျင်ကြမှာတော့မှန်တယ်ခင်ဗျာသို့တော့ကျွန်တော် NLD ဘက်ကပြန်စဉ်းစားလို့ရှိရင်အထူးသဖြင့်ဒေါ်အောင်ဆန်းစုကြည်ဘက်ကစဉ်းစားလို့ရှိရင်သူ့မှာစီစဉ်စရာတွေအမြောက်အများရှိမယ်အဲ့ဒီစီစဉ်စရာတွေကလည်းသူတယောက်တည်းဆုံးဖြတ်လို့မသိတဲ့ကိစ္စတွေရှိပြီးတော့တိုင်ပင်ဆွေးနွေးစရာတွေလည်းရှိတယ်နောက်တနည်းအားဖြင့်လွယ်လွယ်လေးပြောရင်အကွက်ချစရာတွေလည်းရှိတယ်ပေါ့နော်အဲ့တော့ဒီဟာတွေကမရေရာဘေးသေးပဲနဲ့စကားပြောလို့ရှိရင်မလစီလျောအထူးသဖြင့်ဒီရွေးကောက်ပွဲမတိုင်ခင်လုံးကဒေါ်အောင်ဆန်းစုကြည်နှုတ်ခွန်းနှုတ်ကနေထွက်တာတွေနဲ့အခုရွေးကောက်ပွဲအပြီးပေါ့လေအခုလိုကာလာမျိုးမှာဒေါ်အောင်ဆန်းစုကြည်ထွက်တဲ့စကားတခုဟာတာဝန်ရှိပုဂ္ဂိုလ်တနည်းအားဖြင့်တိုင်းပြည်ရဲ့ဥပဒေကြောင့်အရာတာဝန်ရှိတဲ့ပုဂ္ဂိုလ်တယောက်ကထွက်ရမယ့်စကားဖြစ်သွားပြီဒါကြောင့်မလို့ဒေါ်အောင်ဆန်းစုကြည်ဟာထိထိသိမ့်သိမ့်နဲ့ပြောသင့်တာကိုပဲပြောပြီးတော့မပြောသင့်တဲ့ချိန်ရင်ကုန်နှုတ်ပိတ်နေတဲ့သဘောလို့ဟိုယူဆပါတယ်ခင်ဗျာသို့တော့ဒီကာလလည်းကြာမယ်လို့မထင်ပါဘူ
းဟုတ်ကဲ့ကျွန်တော်တို့လည်းဒီအခြေအနေကိုနားလည်သင်သလောက်နားလည်ပါတယ်ဒါပေမဲ့လည်းအခုအထူးသဖြင့်ပေါ့နော်ဟိုရွေးကောက်ခံထားရတဲ့လွှတ်တော်ကိုယ်စားလှယ်ကိုနိုင်ကမီဒီယာတွေကိုဘာမှပြောခွင့်မရှိတဲ့အခြေအနေမျိုးနောက်ပြီးတော့ဒီတောက်ဆိုရဆရာပြောသလိုပေါ့နော်တာဝန်ရှိတဲ့သူတွေအနေနဲ့ပြောသင့်ပြောတိုက်တဲ့အနေအထားမျိုးဆိုတဲ့နေရာမှာပြောသင့်ပြောတိုက်တဲ့အနေအထားကိုတာဝန်ရှိရှိနဲ့ပွင့်ပွင့်လင်းလင်းထုတ်ဖော်ပြောကြားပေးနိုင်တဲ့ပေးတယ်ဆိုတော့ထုံနှန်းစင်လာတခုကိုရောဒီမိုကရေစီစံနှုန်းတခုအနေနဲ့အခုတည်းကလုံမပေးသင့်ဘူးလား။ဘာကြောင့်လဲဆိုတော့ဟိုဒီကိစ္စတွေမှာအခုဆွေးနွေးနေတဲ့ကိစ္စတွေမှာပြည်သူတွေသိသွားလို့ရှိရင်အများသိသွားရင်ပြတ်သွားနိုင်တဲ့အချက်ဘာများရှိလို့လဲခင်ဗျ။ဟု
တ်ကဲ့ ဒါလည်းမေးသိမေးတိုက်ထောက်လဲထောက်ပြတဲ့အချက်လက်တော်မှတ်ပါရခင်ဗျာ။သို့သောကျွန်တော်ကဒီဟို NLD ဖွဲ့ဝင်တယောက်အနေနဲ့မလို့ကာကွယ်ပြောတာတော့မဟုတ်ဘူးပေါ့နော်။ဒီလာမယ့်အစီအစဉ်မှာဒေါ်အောင်ဆန်းစုကြည်ဘက်ကအများကြီးဟိုစဉ်းစားစရာတွေလည်းရှိတယ်။နောက်တစ်ခုကဗမာပြည်ရဲ့အခုအပြောင်းလဲတနည်းဖြင့်ဒီစနစ်ရောအုပ်ချုပ်ရေးရောအပြောင်းလဲမှာဟိုတမန်ဟိုပုံမှန်အပြောင်းလဲတွေနဲ့မတူဘူးခင်ဗျာပုံပုံမှန်အပြောင်းလဲတွေဥပမာဆိုအမေရိကန်ပြည်တော်စုသမ္မတတရားကနေတရားပြောင်းလို့ရှိရင်ချက်ချင်းချက်ချင်းတိုင်းနဲ့တိုင်းနဲ့ဟိုပြောလို့ရတယ်သို့သောဗမာပြည်ကပုံမှန်မဟုတ်တဲ့ကာလကြီးအပြောင်းလဲမှာတော့ကဒီမိုကရေစီစံနှုန်းပြောပုံလင်းမြင်လာမှုဟိုပုံလင်းလင်းပြောဆိုခွင့်ကိုပဲပြောထိမ့်တဲ့အပိုင်းနေထိမ့်နေရတဲ့အဲကာလဖြစ်တဲ့တော့ဒီလိုနှောက်နှေးမှုတနည်းအားဖြင့်အဲပြည်သူလူနဲ့မီဒီယာသိပ်မသိရသေးတဲ့ကာလတစ်ခုဖြစ်တယ်တနည်းအားဖြင့်ကျွန်တော်ပြောချင်တာကပုံမှန်ကာလမဟုတ်သေးတဲ့အတွက်သာဖြစ်တယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒေါအောင်ဆန်းစုကြည်နဲ့ဒီဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တွေ့ဆုံပဲဘက်ကိုဆက်ရအောင်ပါအဲတမနာနဲ့တမနာဦးသိန်းစိန်နဲ့တွေ့တဲ့အချိန်တုန်းကတော့ဒါအစိုးရသိအဖွဲ့ကိုအာဏာဟိုတာဝန်လွှဲပြောင်းပေးရေးဒါမှမဟုတ်လွှတ်တော်ခေါ်ယူရေးဒီအချိန်စရာတွေဆွေးနွေးခဲ့လိမ့်မယ်လို့တော့ယူဆတယ်ဒါပေမဲ့လည်းဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တွေ့တဲ့အချိန်မှာတော့ဒါကဟိုစစ်တပ်နဲ့တပ်မတော်ကိုယ်စားလှယ်တွေကလည်းလွှတ်တော်ထဲမှာ25ရာခိုင်နှုန်းပါနေတော့လွှတ်တော်ဘိုင်းဆိုင်ရာဒါမှမဟုတ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပိုင်းဆိုင်ရာတွေကိုပဲအဓိကဆွေးနွေးခဲ့လိမ့်မယ်လို့ကျွန်တော်ယူဆပါတယ်။အဲတော့ဆရာရဲ့သုံးသပ်ချက်ကတော့ဘယ်လိုရှိသလဲခင်ဗျ။ဟု
တ်ကဲ့ခင်ဗျ။ဒီနေရာမှာလည်းဟိုထူးကြားတယ်ပေါ့နော်။တမတိဦးသိန်းစိန်ထဲကတော့အာဏာလွှဲပြောင်းရေးကိစ္စလိုရိုးလိုရှင်တနည်းအားဖြင့်လှုံ့ထုံလုံးကြီးတွေအရဟိုဘယ်လိုပြောင်းကြလွှဲကြမလဲဆိုတာကိုဆွေးနွေးရမှာဖြစ်ပြီးတော့ထူးခြားတာကတော့ဗိုလ်ချုပ်မှူးကြီးမင်းအောင်နိုင်ကတမတော်ကိုယ်စားလှယ်နဲ့တော်အောင်ဆန်းစုကြည်ဟာနိုင်ငံရေးစကားတွေတက်တက်ကိုပဲပြောရတယ်လို့ကျွန်တော်ယူဆတယ်ဒါထူးခြားချက်ပေါ့နော်အဲဘာကြောင့်လဲဆိုတော့တက်မတော်ကအမျိုးသားနိုင်ငံရေးမှာဥဆောင်ကဏ္ဍကနေတာဝန်ယူမယ်လို့ဖွဲ့စည်းအုပ်ချုပ်ပုံခြေကအုပ်ဒီမှာလည်းပြဋ္ဌာန်းထားတယ်တကယ်လည်းရှိနေတယ်သို့တော့အဲ့ဒီအခြေအနေဟာရာသက်ပံဖြစ်ရမယ့်ကိစ္စမဟုတ်တဲ့အတွက်ကိုလည်းဒါတက်မတော်ကိုယ်တိုင်ကလည်းနားလဲတယ်လို့ယူဆပါတယ်အဲ့တော့အခုလိုယူကပွဲမှာ NLD ကဒီလိုနိုင်လာတဲ့ကာလမှာတက်မတော်ကဘလောက်ထိဟလာဒီကဏ္ဍကိုလျှော့မလဲဆိုတဲ့ကိစ္စနောက်တစ်ခါအလားတူပဲလက်ရှိဖွဲ့စည်းပုံအရပဲမပြောင်းသေးဘူးပဲထားပါဦးဒါအရေးကြီးဆုံးဝန်ကြီးဌာနသုံးခုကိုတက်မတော်ကခံထားမဲ့ကိစ္စရှိအဲ့ဒီကိစ္စမှာဒေါ်အောင်ဆန်းစုကြည်ဟာရဲ့ပါတီကအစိုးရမှအကြီးကဲတာဝန်ယူရတဲ့အခါမှာဒီဝန်ကြီးအရေးကြီးဆုံးဝန်ကြီးဌာနသုံးခုနဲ့ကျန်တဲ့ဝန်ကြီးဌာနတွေချိတ်ဆက်မှုကိုလည်းဒေါ်အောင်ဆန်းစုကြည်ကစိုးရင်ချက်တွေကိုပြောပေါ်ပြောနိုင်တယ်နောက်အရေးကြီးတာတစ်ခုကတော့ဒေါ်အောင်ဆန်းစုကြည်အမျိုးသားရင်ညာစစ်ရေးကိုကူစားပေးလုပ်မယ်လို့ပြောတော့ကဒီနေ့ဖြစ်နေတဲ့တိုက်ပွဲတွေကိစ္စရှိတယ်ဒီနေ့လုပ်နေတဲ့ညဉ့်ဉန်းရေးကိစ္စတွေရှိတယ်အဲ့ဒီကိစ္စကြီးနှစ်ခုလုံးဟာတတ်မတော်မပါရင်ဘယ်လိုမှမရနိုင်ဘူးဖြစ်တဲ့တည်းတနည်းအားဖြင့်ဗိုလ်ချုပ်မှူးကြီးမင်းအောင်နဲ့တွေ့တဲ့ဟာနိုင်ငံရေးဆန်တယ်နံပါတ်1တိုင်းပြည်ကနေကာလရတယ်မကဘူးအနာဂတ်အတွက်ပါဆိုင်တယ်လို့ကျွန်တော်ယူဆတဲ့အတွက်သူတို့အချိန်နဲ့ပို့နည်းနည်းပို့ကြပို့ပို့ယူလိုက်တယ်လို့တော့ထင်ပါတယ်
ဟိုအထူးအရေးကြီးကိစ္စတခုဖြစ်နေတဲ့ဒီပုံမှန်59စာလုံးလိုကိစ္စမျိုးပေါ့နော်အဲ့ဒါဟိုဒေါ်အောင်ဆန်းစုကြည်ကိုတမနာအဖြစ်တာဝန်ယူနိုင်ရေးကိုပိတ်ပင်ထားတဲ့ဥပဒေဒီလိုဥပဒေမျိုးကိုဟိုလွှတ်တော်ထဲမှာပြုပြင်ရေးမှာနဲ့ပတ်သက်ပြီးတော့ဟိုဒီတမတော်ကာဝေးဦးစီးချုပ်နဲ့ညှိနှိုင်းဆွေးနွေးမှုတွေလုပ်ခဲ့တယ်လို့ရောမထင်ဘူးလား
အဲဒီချက်ကလည်းဟိုဒေါ်အောင်ဆန်းစုကြည်ကတော့ကျွန်တော်တင်တဲ့သူတို့တွေ့တဲ့နိုင်တနားလောက်လေးရှိတယ်။ဒီကာလမှာအရေးကြီးဆုံးအချက်ကလည်းဒီအချက်လို့ဆိုရင်မငင်းတာဘောလေ။သို့တော့ဒေါ်အောင်ဆန်းစုကြည်ကတော့အတူတမတာဖြစ်ရေးအတွက်လာပြီးဗိုလ်ချုပ်မှူးကြီးကိုဟိုလာတွေ့တယ်လို့တော့ကျွန်တော်မထင်ဘူးခင်ဗျာ။သို့တော့ဒီအချက်ကဟိုပါလဲပါမယ်ကိစ္စဖြစ်တယ်။အဲ59စာလုံးရောဖွဲ့စည်းပုံပြင်ဆင်ရေးရောကိစ္စတွေပါနိုင်တယ်လို့တော့ယူဆတယ်သို့တော့ကျွန်တော်တော့မှန်းဆရတော့ခက်တယ်ပေါ့နော်ကျွန်တော်အမှန်ဆမှုကဒေါ်အောင်ဆန်းစုကြည်ကျေပြန့်တဲ့ဘောင်အောက်ကနေဘောင်ထဲကနေသွားပြီးဆွေးနွေးတယ်လို့ယူဆတယ်နောက်တစ်ခုကဒီဗိုလ်ချုပ်မှူးကြီးမင်းအောင်နဲ့မင်းအောင်လိုက်နဲ့ဒေါ်အောင်ဆန်းစုကြည်ဆွေးနွေးပွဲဟာဒါနောက်ထပ်ဆွေးနွေးရမယ့်အစီအစဉ်တွေက ပထမဆုံးခြေလှမ်းလဲဖြစ်ကောင်းဖြစ်နိုင်တယ်လို့မှန်းဆထားပါတယ်ခင်ဗ
ျ။ဟုတ်ကဲ့ကျွန်တော်တို့အနေနဲ့ကအချက်လက်တွေကိုတိတိကျကျဟိုမသိရတော့ပေါ့နော်ဟိုထုတ်ပြန်ကြေညာခြင်းတွေလည်းမရှိတဲ့အခါကျတော့အခုလိုပဲမှန်းဆနေရတဲ့ဟိုအနေထားပဲရှိနေရတာကတော့သိပြီးတော့ဟိုကျင်းနာဆရာသိမရှိတော့ဘူးပေါ့နော်။ဒါပေမဲ့လည်းအခုနောက်ထပ်မေးချင်တဲ့အကြောင်းအရာကဒီထပ်ပြီးမှန်းဆစရာပဲပေါ့။ဒီခေါင်းဆောင်တွေရဲ့တွေးဆုံပွဲမှာတွေးခဲ့ရတဲ့ကိုနှုတ်အမူအရာတွေနဲ့ပတ်သက်လို့ရောဆရာအနေနဲ့ဘယ်လိုမှန်းဒါမြင်ရုံနဲ့ပေါ့နော်ဘယ်လိုသုံးသပ်တယ်လဲခင်ဗျ။
ဟိုဒီခေါင်းဆောင်တွေရဲ့ပုံရိပ်ကိုပြောတာလားခင်ဗျ
ာ။မှန်ပါတယ်ဟိုသူတို့တွေးဆုံဆွေးနွေးပွဲမှာနှုတ်ဆက်တဲ့ပုံဘာကြောင့်ဆိုတော့ဒီသတင်းလောကမှာကဟိုသတင်းတွေတိတိကျကျထုတ်ပြန်မှုမရှိလို့ရှင်ခေါင်းဆောင်တွေရဲ့ကိုနှုတ်အမူအရာတွေနဲ့ပဲကြည်ပြီးမှန်းဆရတဲ့အနေအထားမျိုးတွေရှိနေတော့ဒါဘာမှပြီမှာလဲအခုလိုအနေအထားမျိုးရောက်နေသလားဆိုတဲ့သဘောပါ။အ
ဲဒီတရားလည်းအရေးကြီးတဲ့ချက်ပဲခင်ဗျာ။ကျွန်တော်လည်းတိတိကျကျကြည့်ပါလေစူးစမ်းပြီးတော့နော်။ရသမျှပုံရိပ်တွေဗီဒီယိုပုံတွေကြည့်လို့ရှိရင်တော့ကဟိုကျွန်တော်ကတော့အကောင်းပဲပဲမြင်နေခင်ဗျာ။၃ဦးလုံးပေါ့နော်။၃ဦးပြင်ဟိုတွဲပါတယ်တဲ့လက်ထောက်ကောင်းဆောင်၂ဦးရောအပပေါ့နော်။အာနောက်တစ်ခါဒီလုံညွေဝန်ထမ်းတွေထင်းချင်းတွေဘိုင်းထီကြည့်လို့ရှိရင်တော့ကတော်တော်လေးဟိုနှွေးထွေးမှုလည်းရှိတယ်။ပွန့်လင်းမှုလည်းအတော်ရှိခဲ့တယ်လို့ကျွန်တော်ယူဆတယ်။အဲ့တော့ဒီဟာဟိုနောက်ဖြစ်လာမဲ့ဖြစ်စဉ်တွေကိုဒါကဟိုကောင်းတဲ့လမ်းခင်ပေးတဲ့သဘောလားလို့ယူဆတာပေါ့နော်။ဒေါ်အောင်ဆန်းစုကြည်နဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်မှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်မှာ ਨੇ ပါပါပြောသေးတယ်ဒေါ်အောင်ဆန်းစုကြည်ကနှုတ်ဆက်နေတယ်သဘောတော့တရားတယ်ခင်ဗျ။အဲ့တော့နိုင်ငံကသတင်းစာတွေကလည်းမနေ့ကသုံးလေးစောင်တော့ရေးကြတယ်ဒီချက်ဒါတော့ကျွန်တော်တို့တန်လို့ထုံးနဲ့ခုနဆွနေခဲ့တယ်ပေါ့နော်။ဒေါ်အောင်စောသူကြီးမှာပို့ပြီးတော့ဟလာဟိုစဉ်းစားကြမယ်စဉ်းစားစရာတွေများတယ်။တစ်ချိန်တည်းမှာဘိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ကဒေါ်စုတဲ့ပို့ပြီးပွန့်လင်းနေတော့ကျွန်တော်မြူစာကိုသူကတော့ဖွဲ့စည်းပုံကြီးကိုကင်ထားမယ်ငါကင်ထားပြီးပြီဆိုတော့သူကိုသူဟလာယုံကြည်မှုနဲ့အကြောင်းသူကဟိုနည်းနည်းဟိုပို့ပြီးတော့ဟိုတတ်တော့တာများပြောသလားပေါ့။ဆိုတော့ကျွန်တော်ကဟိုအကောင်းအများကြီးတော့မမျောလင်ဘူးသို့တော်ဒါဟိုကောင်းတဲ့ပက်တော့ရှိပြီတယ်လို့ကျွန်တော်ဖတ်ကြည့်ပါတယ်ခင်ဗျ။
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆရာဦးတင်းစီခင်ဗျ
။ကောင်းပါပြီခင်ဗျ။ကောင်းပါပြီ။